အသက်တရာသူပင်လုံညီလာခံမှာထိုင်းသားလက်နက်ကိုင်အဖွဲ့ရဲ့အခြေခံဘုံသဘောထားယက်တီချက်ရနိုင်ဖို့အချင်းမီနယ်မှာကြားရမှာထိုင်းသားလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့ရဲ့မျက်နှာစုံကြီးစီဝေးကြတော့မှာဖြစ်ပါတယ်။မိုက်ကြားရမှာလာမယ့်ဇူလိုင်လ26ရက်နေ့ကစတင်ကျင်းပမှာဖြစ်ပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့တက်ရောက်မှာဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမဲ့22ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအဖွဲ့စည်းတွေရဲ့ကြိုတင်ပြင်ဆင်မှုတွေကိုမတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ပါတယ်ဇူလိုင်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုအားလုံးပါဝင်တဲ့မျက်နှာစုံကြီးအစည်းအဝေးကိုလာမယ့်ဇူလိုင်လ26ရက်နေ့ကနေဇူလိုင်လ29ရက်နေ့အထိကချင်ပြည်နယ်မိုင်းကြရံမှာကျင်းပဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်27ရာစုပင်လုံညီလာခံကြိုတင်ပြင်ဆင်မှုအဖြစ်တွေ့ဆုံရမယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့မိုင်းကြရံမျက်နှာစုံကြီးအစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးသဘောတူညီတဲ့တိုင်းရင်းသားတွေရဲ့အခြေခံဘုံသဘောထားယက်တီချက်ရရှိနိုင်မှုအဓိကဆွေးနွေးကြမှာဖြစ်ပါတယ်။မိုင်းကြရန်မျက်နှာစုံကြီးအစည်းအဝေးမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဘုံသဘောတူညီချက်ရဖို့အဓိကထားဆွေးနွေးမှာဖြစ်တယ်လို့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဖက်အထွေထွေအတွင်းရေးမှူးတစ်အဖြစ်ပါတာဝန်ယူထားတဲ့ဦးထွန်းစော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့ကြီးများရဲ့မျက်နှာစုံကြီးအစည်းအဝေးလို့ခေါ်ပါမျက်နှာစုံညီစည်းဝေးကတော့27ရာစုပင်လုံးမိလာကန်အတွက်အကျိုးညှိနှိုင်းတဲ့ရည်ရွယ်ချက်တစ်ချက်ရှိတယ်။နောက်ပြီးတော့မှဟိုတိုင်းရင်းသားအလုံးဖွဲ့စည်းတဲ့ကြားမှာပေါ့လေ။ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာဘုံညီမှန်းချက်တွေပေါ့နော်။အဲ့ဒါတွေကိုချမှတ်ဖို့ရှိပါတယ်။ဒီအကြောင်းအရာဒီရည်ရွယ်ချက်နှစ်ခုပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဆွေးနွေးသွားဖို့တော့ရှိပါတယ်ဒီကအချင်းပေါ့လေ
။ကချင်ပြည်နယ်မိုင်းကြရံမှာကျင်းပမယ့်မျက်နှာစုံညီအစည်းအဝေးမှာလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးပေါ်ဆောင်ရေးမှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုအားလုံးပါဝင်ရေးဆိုတဲ့မူကိုဆက်လက်စုကိုင်ထားမှာဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်တို့ဒီဘက်ကတော့ UNSD နဲ့တကွတိုင်းဒေသနဲ့တောင်လိုင်းရဲ့ဖွဲ့စည်းများဟာအားလုံးပါဝင်ရေးဟာအချင်းတိုင်းမှာဖြစ်ပါတယ်ဒါကြောင့်လဲဆိုတော့ဒီတိုင်းပြည်ကငင်းငင်းတဲတဲနဲ့အချင်းရှာမှပဲတိုင်းပြည်ကပြစ်ဆက်သွားလို့ရမှာဖြစ်ပါတယ်အဲဒါကြောင့်ကျွန်တော်တို့တိုင်းနိုင်ငံလုံးပြစ်ခတ်ရစေရေးစစ်စင်ဆိုတာအားလုံးပါဝင်မှပဲလေဖြစ်မယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ထားတဲ့အညီပေါ့လေအားလုံးပါဝင်ရေးဟာကျွန်တော်တို့ကအချင်းတိုင်းမှာဖြစ်ပါတယ်ဆိုတာကတော့ဒီကရေးတီမှဒီနိုင်ငံရေးဆွေးနွေးပွဲအချင်းတိုင်းပါပေါ့နော်ဒါအားလုံးပါဝင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့သဘောထားဖြစ်ပါတယ
်နိုင်ငံတော်ရဲ့အတိုင်းအမြင်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ့်27ရာစုပင်လုံးညီလာခံကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုအလားအလာကောင်းနေပေါ်ထွက်လာနိုင်မယ်လို့တိုင်းရင်းသားတွေဘက်ကတော့မျှော်လင့်ချက်များစွာရှိတယ်လို့လည်းဦးထွန်းစော်ကပြောပါတယ်
ဒီ27ရာစုပင်လုံးညီလာခံကတော့ကျွန်တော်တို့မျှော်လင့်ချက်အများကြီးရှိပါတယ်ဒီ27ရာစုပင်လုံးညီလာခံလို့ကျွန်တော်တို့တောင်ဆန်းစုကြည်ကနာမည်ပေးထားကြတဲ့ကနေပေါ့လေတိုင်းဒေသအားလုံးပါဝင်ပြီးတော့မှလုံမယ်လို့လည်းသူလမ်းကွင်းထားတဲ့အတွက်ဒီပေါ်ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ကြီးကိုပြည်မှန်တဲ့ Federal Democracy ပြည်ထောင်စုပုံစံမျိုးနဲ့တည်ထောင်မယ်လို့ဆိုတော့လမ်းကြောင်းပေါ်ကိုသွားဖို့အတွက်ရည်မှန်းချက်ရှိနေပါတယ်ဒီလိုကြီးမားတဲ့ရည်မှန်းချက်ရှိတဲ့အတွက်ဒီပေါ်ကနေပြီးတော့မှကျွန်တော်တို့ကတော့ဆွေးနွေးပွဲကတော့တစ်ချိန်တည်းကတော့ပြတ်မှာမဟုတ်ပေါ့လေအချိန်ချင်းကျွန်တော်တို့ဆွေးနွေးညှိနှိုင်းပြီးတော့မှအဖြေချသွားရဖို့ရှိတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲပြင်ပမှုအားကောင်းဖို့လိုတယ်နော်ဘက်ပေါင်းစုံကကျွန်တော်တို့ဆွေးနွေးညှိနှိုင်းပြီးတော့မှငြင်းငြင်းကြဲကြဲနဲ့ဆက်လက်ညှိနှိုင်းအဖြေချဖို့ရည်ရွယ်ချက်မျိုးနဲ့လုပ်တဲ့အခါကျတော့ရလက်ကောင်းတွေဖက်ဖို့ပဲမျှော်လင့်ထားတာရှိပါတယ
်မိုင်းကြရအစည်းအဝေးဖြစ်မြောက်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဦးဆောင်တဲ့ပြင်ဆင်ရေးကိုတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဦးလာနန်ဦးဆောင်တဲ့အဖွဲ့ကဆောင်ရွက်မှာဖြစ်ပြီးကျင်းပရေးကိုတော့ကရင်ပြည်မျိုးသားတိုးတက်ရေးပါတီ KNPP ကခုဦးရေကဥက္ကဋ္ဌအဖြစ်တာဝန်ယူကြမှာလည်းဖြစ်ပါတယ်။အစည်းအဝေးကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့တိုင်းရင်းသားနိုင်ငံရေးပါတီရဲ့ကိုစားတိုင်းရင်းသားပါတီတွေစုဖွဲ့ထားတဲ့တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA နဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း NPF တို့ကိုလည်းဖိတ်ကြားသွားဖို့ရှိတယ်လို့သိရပါတယ်။အခုလိုမျိုး27ရာစုပင်လုံးညီလာခံအကျိုးပြင်ဆင်မှုအနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေပြင်ဆင်နေကြခြင်းနဲ့တပြိုင်နက်တည်းမှာပဲ27ရာစုပင်လုံးနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေကလည်းပြင်ဆင်နေကြပါပြီ။အရက်ဖက်အဖွဲ့အစည်း CSO တွေအနေနဲ့ပင်လုံးညီလာခံအတွက်ငြိမ်းချမ်းရေးအတွက်မူဝါဒသဘောထားတွေရရှိနိုင်မှု CFO Forum ကျင်းပနိုင်ရေးအရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပြင်ဆင်မှုတွေကိုလည်းဆောင်ရွက်နေပါတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းများ Forum ဖြစ်မြောက်ရေးယာယီကော်မတီအဖွဲ့ဝင်ကိုသွင်းလင်းအောင်ကလည်းပြောပါတယ်။
အဲ့တော့ကျွန်တော်တို့အမြင်ကတော့ဘာဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံအခုလုပ်လိုက်တဲ့ဟာအဆအဟာတွေတော့စားတယ်ဒါတော့ကျွန်တော်တို့ရဲ့အတန်တွေတော့ပို့ပြီးတော့ပေးနိုင်လိမ့်မယ်လို့တော့ထင်တယ်။မျော်လင့်တာကတော့ရှေ့ဆူရတဲ့ဆိုင်တချို့တာလာတဲ့ချက်တွေတွေ့ရတဲ့အတွက်တော့ပို့ပြီးတော့ကျွန်တော်အတန်တွေပေါင်းသွားလို့တော့မျော်လင့်မိတာပါဗျာ။
နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုရိုင်းဦးဆောင်မဲ့27ရာစုပင်လုံညီလာခံမှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေး27ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီကကြိုးစားဆောင်ရွက်နေပြီးတော့လာမယ့်ဩဂတ်လမှာတော့27ရာစုပင်လုံညီလာခံကျင်းပနိုင်ခြေရှိတယ်လို့မျှော်လင့်ကြောင်း27ရာစုပင်လုံညီလာခံကျင်းပနိုင်ရေးပြင်ဆင်နေသူတွေကပြောပါတယ်ရှင်။